ကျေးရနာဒေမှုကိုစတင်တဲ့ဆန္ဒပြသပိတ်တွေနိုင်ငံတော်ဆက်ဖြစ်နေချိန်မှာပဲရန်ကုန်နဲ့မုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကဘုံပေါက်ကွဲမှုတွေစတိုက်ဖြစ်ပွားခဲ့ပါတယ်ဒီဘုံပေါက်ကွဲမှုတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိပေမဲ့အာဏာပိုင်တွေဘက်ကတော့လုံခြုံရေးနေတိုးမြှင့်ချထားတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်နိုင်ငံတော်ကပေါက်ကွဲမှုတွေနဲ့ဆန္ဒပြပွဲအခြေအနေ ွင်မှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့ကြီးမြိုင်မြို့နယ်ဒဲမာဒီနေ့မနက်စောပိုင်းကဘုံပေါက်ကွဲမှုတချို့ဖြစ်ပွားခဲ့ပြီးတော့နက်စင်လန်ထိတ်မှလည်းဘုံတစ်လုံးပေါက်ကွဲခဲ့တယ်လို့ကြီးမြိုင်မြို့နယ်မှာနေထိုင်သူတဦးက VOA ကိုပြောပါတယ်။ဒီပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာသေဆုံးမှုရှိတယ်လို့အခုချိန်ကြီးတော့မသိရသေးပါဘူး။ဒါပြင်ဥကျွဲဟူလမ်းနဲ့ကန္နာလမ်းထိပ်မှာလည်းဒီနေ့မနက်စောပိုင်းကပဲနောက်ထပ်ပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့လုံခြုံရေးတွေအရင်ထက်များနေတာတွေ့ရတယ်လို့လည်းချင်းမြိုင်ဒေသခံနောက်တဦးကပြောပါတယ်။
ပေါက်ကွဲမှုဖြစ်တဲ့ဥစ္စာအဲ့မနက်3နာရီခွဲအဝင်းစင်လို့ပြောတယ်။အဲ့ဘုံဝင်းစင်ပေါ့3နာရီခွဲဝင်းစင်ပဲ။အဲ့မှာပေါက်သွားတယ်။ဒါပေမဲ့ဘုံက3လုံးမှာတစ်လုံးပဲပေါက်သွားတယ်ပေါ့နော်။အဲ့လိုပေါက်ပေါက်ချင်းပါပဲ။သူတို့ရောက်ချလာအထိကိမရှိပါဘူးအရင်ကြီးကြီးကျယ်ကျယ်ကြီးတော့မဟုတ်ဘူးပေါ့ပုံမှန်ထက်ဆိုလို့ရှိရင်တော့များတယ်များတယ်လုံးချုံကြီးချိန်ကြီးကအဲ့လိုပေါ့နော်တကူဒီအဲ့လမ်းထိပ်ကူတော့ဒီစစ်ကားကြီးစစ်ကားကြီးဆောက်ထားတာပေါ့နော်စစ်ကားကြီးဆောက်ထားရဲ့အဲ6စီးကျော်တော့တော့ရှိရဲ့များတယ်50 60အဲ့ဝန်းကျင်တော့ရှိရဲ့ဘာလို့ကားအသေးလေးပါတယ်ဒါပေမဲ့ကက်လေးလည်းပါတယ်ပေါ့အဲ့လိုလမ်းထိပ်မှကြီးရက်ထားပြီးတော့လမ်းထဲမှာသူတို့ဆင်းဆောင်ကြတာအဲ့လိုလေးအဲ့ဒီအလုံးဘက်မှာတော့မမီးရဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလုံးဘက်မှာတော့အလုံးအိမ်တွေကိုအဲ့လိုအဲ့ဒီနေပုံဝင်ဖြစ်တယ်
ဒါပြင်စမ်းကြောင်းမြို့နယ်ဘုံလန်းဘော်ကအာရှတောင်ဝင်စေယုံနားမှာလဲဒီနေ့မနေ့စောပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါသေးတယ်မနေ့တုန်းကတော့ကြီးမြိုင်ဘူရာကနေထွက်လာတဲ့မြို့ပတ်ရထားပေါ်မှာပါလာတဲ့ရဲတပ်ဖွဲ့ဝင်6ယောက်ဟာပန်းလိုက်လန်းဘူရာနားမှာပစ်ခတ်ခံရတာကြောင့်4ယောက်သေဆုံးပြီးအိမ်နားတစ်ဝိုက်မှာလဲလုံခြုံရေးတွေကလိုက်လံရှာဖွေကြတွေလုပ်နေတယ်လို့စံကြောင်းမျိုးနဲ့မှနေထိုင်သူတဦးကပြောပါတယ်။အချိန်တည်းမှာပဲဆရာနာရှင်စံကြီးစနပြပွဲတွေဖြစ်နေတဲ့မုံရွာမြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲမြို့လေကောင်သားကနိုင်စဉ်အနီးမှာပုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်
။အာသူတို့ဒီလုံခြုံရေးစပြီးယူထားတဲ့နိုင်စဉ်နားမှာပုံပေါက်ကွဲတယ်ကြား။ဟုတ်အဲ့ဒါတော့ကျွန်တော်တို့နဲ့ဒီဆန္ဒပြတဲ့အချိန်ကတပြိုင်တည်းလူလူမှဖြစ်တယ်ဗျာ။သူတို့ဒီ7နာရီလောက်မှပုံပေါက်ကွဲမှုဖြစ်သွားတယ်လို့ကျွန်တော်ကြားရတယ်ဗျာ
။မုံရွာစနပြတပိတ်ကောင်းဆောင်တဦးဖြစ်တဲ့ကိုခန့်ဝေဖြူပြောသွားတာဖြစ်ပါတယ်။မူရောမှာတော့အခုရပိုင်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့အဲ့လိုလုံခြုံရေးတွေတင်းကြပ်ထားတဲ့ကြားမှာပဲဒီနေ့မနေ့အစောပိုင်းကတော့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။မူရောပင်မတပိတ်စစ်ကြောင်းကလူငယ်တရာလောက်ဟာဈေးဟောင်းမှာစုဝေးပြီးတော့စစ်ကောင်စီရဲ့မတရားတဲ့အမိန့်ကိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မုံရဆန္ဒပြတပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုခန့်ဝေဖြူက VOA ကိုပြောပါတယ
်။ဒီနေ့မနေ့ပိုင်းတော့လုံခြုံရေးတော်တော်လေးတင်းကျပ်တယ်လေ။နေရာနံပြားကိုသူတို့ချထားတယ်ပေါ့နော်။အဲ့ဒီကြားထဲကကျွန်တော်တို့ဒီမုံရပင်မတပိတ်ကတော့ဒီရအောင်ထွက်ခဲ့တာပေါ့။ဒီစက်ကောင်စီရဲ့အမိန့်တွေကိုနားခံစရာမလိုနဲ့ကိုယ့်ရဲ့ပုံမှန်တိုင်းပဲရှောင်းဝယ်ဖောက်ကားဖို့ပေါ့နော်။ကျွန်တော်အဲ့ဒါတိုက်တွန်းတဲ့အနေနဲ့ရောကျွန်တော်ဒီဆန္ဒပြပွဲကိုလုပ်တာခါ။
ဒါပြင်မန္တလေးပခုတ်ကူကလေးစလင်းကြီးတစဲလုံခင်းဖဲခုံဒွေဖအံစတဲ့မြို့တွေမှာလဲဆရာနာရှင်စံကျင်ဆန္ဒပြတဲ့အနေနဲ့ဆန္ဒပြပြည်သူတွေကမတရားတဲ့အမိန့်အာဏာဟူသူများဖိစံကြဆိုတဲ့ကြွေးကြော်တန်တွေကိုအော်ဟစ်ကြွေးကြော်ပြီးတော့ချီးပြဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ